မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတဲ့အကြောင်းဝေဖန်ရှုံ့ချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အကြမ်းဖက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်အပေါ်ပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေချမှတ်တာအပါအဝင်လက်ရှိပြဿနာကိုရပ်တန့်ဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကဘာတွေကြိုးပမ်းဆောင်ရွက်နေကြလဲဆိုတာကို VOA လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်ဂစ်ဆန်ရဲ့သတင်းကိုမက်ခီဘီထွေကပြပြပေးပါလိမ့်မယ်။
မတရားပြုကျင့်တာတပ်ဖြတ်ခံရတာတွေနဲ့အတူလူထောင်ပေါင်းများစွာအိုးအိမ်လဲကြရတဲ့အခြေအနေကိုအမေရိကန်လွှတ်တော်မှတူကအခုလိုသုံးလုံးပြောပါဗျ
The word is genocide.
လူမျိုးတွေတပ်ဖြတ်မှုပါပဲလို့ Texas ပြည်နယ် Republican အောက်လွှတ်ချုပ်အမတ် Will Hart ပြောသွားတာပါ။အောက်လွှတ်တော်နိုင်ငံသားကြီးရာကော်မတီဥက္ကဋ္ဌ Advice ကလည်းအခုလိုပြောပါတယ
်600,000 Rohingya people driven from their homes in recent months forced to cross the border.
ဘချင်းလာပိုင်းတွေအတွင်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနှစ်ဆက်ဖြတ်ကျော်ထွက်ပြေးခဲ့ကြရပါတယ်။ရာနဲ့ချီတပ်ဖြတ်ခံခဲ့ရပြီးတော့ကျေးရွာပေါင်း200ထက်မနည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။ဘေးလွတ်ရာထွက်ပြေးဖို့ကြိုးစားကြတဲ့ဒုက္ခသည်တွေထိခိုက်သေးကြအောင်လို့ဘင်္ဂလားဒေ့ရှ်နဲ့နှစ်ဆက်မြန်မာနိုင်ငံဘက်ခြမ်းမှာမြေမြုပ်မိုင်းတွေကိုလည်းချထားပါသေးတယ်။ရိုဟင်ဂျာတွေအပေါ်မှာမတရားပြုကျင့်တဲ့အကြောင်းတွေတခြားနိလန်ဘောင်းဆောင်တဲ့အကြမ်းဖက်တဲ့သတင်းတွေအများကြီးရှိပါတယ်
။ဒီဖြစ်ရပ်ကကမ္ဘာတဝန်းတည်ရောက်မှုတွေဖြစ်စေတယ်လို့လည်းအောက်လွှတ်တော်နိုင်ငံသားကြီးရာကော်မတီဥက္ကဋ္ဌ Advice ကပြောပါတယ်
။ This is a moral issue and a national security issue.
ဒါကကျင်းဝဆိုင်ရာကိစ္စအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စပါ။ကမ္ဘာကြီးပေါ်မှာဒီနေရာမှာအဆွေးရောက်မှုနဲ့မတည်ငြိမ်မှုတွေကြီးထွားလာတဲ့အခါဘယ်သူအတွက်မှလုံခြုံမှုမရှိစေပါဘူး
။ဒီပြဿနာကိုဖိအားပေးကင်တွယ်ဖို့လွှတ်တော်မှာပါတီကြီးနဲ့စလုံးကအခိုင်အမာထောက်ခံကြပေမယ့်သမ္မတ ထရမ့်အဆိုရရဲ့မူဝါဒတွေကဒုက္ခသည်6သိန်းလောက်ကိုကူညီဖို့အတွက်ကြိုးပမ်းမှုတွေကိုအားမပေးဘူးလို့ဒီမိုကရက်လွှတ်တော်အမတ်အီလီယိုအန်ဂယ်ကပြောပါရယ်
။ This is more than 10 times the number of refugees the administration will allow into the United States this year.
ဒီရည်အတွက်ဟာဒီနေ့တဲ့အမေရိကန်ပြည်အောင်စုကိုအခြေချနေထိုင်권ပြုမယ်။ဒုက္ခသည်အရေးအတွက်တဲ့ဆယ်စားကျော်ပုံများပါရယ်။တမိုင်းမှာအဆိုးရွားဆုံးကမ္ဘာဒုက္ခသည်အကျပ်တဲကြုံနေရတဲ့အချိန်၊ရွှေပြောင်းနေထိုင်မှုတွေနဲ့ဆိုင်တဲ့ကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေမှာအမေရိကန်ပြည်အောင်စုရဲ့ပါဝင်မှုကိုဒီအဆိုးရလက်ထက်မှာပဲအဆုံးသတ်ခဲ့တာပါ။ကျွန်တော်တို့အတွက်ဒါသိပ်ရှက်စရာကောင်းပါရယ်။ဒီထက်ပိုပြီးအများကြီးလှုပ်ဆောင်သင့်တာပါ။
မြန်မာစစ်တပ်ပေါ်စီးပွားရေးအရာပြင်ပထားအရေးယူမှုတွေချမှတ်ဖို့အထက်နယ်အောက်လွှတ်တော်နေ့ရက်စလုံးမှာဥပဒေကျမ်းတွေရှိနေတဲ့အကြောင်းဒီမိုကရက်လွှတ်တော်အမတ်ဂျိုးခရော်လီကပြောပါတယ
် The United States certainly cannot solve every problem in the world but there are some things that we can and that we must do
အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကပြဿနာတိုင်းကိုလိုက်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကတော့သိကြပါတယ်ဒါပေမဲ့ကျွန်တော်တို့တန်နိုင်တဲ့လုပ်ကိုလုပ်ရမယ့်ကိစ္စတချို့ရှိပါတယ်မြန်မာနိုင်ငံအတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေကြတဲ့သူတွေပေါ်တန်ခါပိတ်ဆို့အရေးယူတာတွေကျွန်တော်တို့လုပ်ကိုလုပ်ရပါမယ်
။ Republican လွှတ်တော်မက်စတီဗ်ချာဘော့ကတော့ဒုက္ခသည်တွေအတွက်အကူအညီတွေပေးသွားဖို့အလေးထားပြောဆိုခဲ့ပါတယ်
။ And the goal here is to get those that have been displaced and in general have gone to Bangladesh.
ဘဝင်ဆုံးခွာထွက်ပြေးခဲ့ရသူတွေကိုကူညီပေးနိုင်ဖို့ကအဓိကရည်ရွယ်ချက်ပါ။စစ်တပ်ကအိမ်နေအများပြားကိုမီးရှို့ဖျက်ဆီးပစ်လိုက်ပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရသူတွေမြန်မာနိုင်ငံကသူတို့နေရစီပြန်နိုင်အောင်လှုပ်ပေးရပါမယ်။အဲ့ဒီအခါစီးပွားရေးအဖွံ့ဖြိုးတိုးတက်အောင်လုပ်ရမယ့်အခြေအနေတွေအများကြီးလိုအပ်ပါလိမ့်မယ်
။အကူအညီတွေအရေးကြီးလိုအပ်နေတဲ့ဆိုတာကိုကွန်ဂရက်စ်လွှတ်တော်ကနားလည်ထားပါတယ
်။ There's so much need here and this isn't something you can afford.
အကူအညီတွေအများကြီးချက်ချင်းလိုအပ်နေတာပါ။ဒါကအချိန်ဆွဲနေလို့မရပါဘူး
။ဒါမဲ့လည်း2019ခုနှစ်ကုန်ဆုံးကနေအချိန်အစိုးရဘတ်ဂျက်အသုံးစိတ်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့လွှတ်တော်ခေါင်းဆောင်ပိုင်းတွေလုံ့ပန်းနေရတာနဲ့အမျှမြို့မရေးမှူးချမ်းကတော့ရှင်းနေလောက်မှပဲချမှတ်နိုင်ပွဲရှိပါရဲ့ရှင်။